ီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ထုတ်ပြန်တဲ့အထက်မှာအမျိုးသားပြန်လည်သိမြဲရေးလက်နက်ကင်ပဋိပက္ခများချုပ်နှီးရေးနိုင်ငံရေးပြဿနာကိုနိုင်ငံရေးကြီးနဲ့ညီညွတ်စွာဖြေရှင်းနိုင်ရေးတင်တော်သဘောပြောရင်အဲ့ဒီမှုတစ်ခုနဲ့တစ်ခုဘာမှမကွဲဘူး။အမျိုးသားပြန်လည်သိမြဲတော့လက်နက်ကင်ပဋိပက္ခချုပ်နှီးသောမှာပါဗျာ။နိုင်ငံရေးပြဿနာကိုနိုင်ငံကြီးနဲ့ဖြေရှင်းနိုင်မှာတော့ကျန်တဲ့ဟာတွေဘာမှဖြစ်စရာမလိုတော့ဘူးပေါ့။ဆရာတို့နှစ်ယောက်ဘယ်လိုနားလဲပါလဲဒီဟာဟာ။တခွန်းနဲ့ပြီးတဲ့ကိစ္စသုံးခုခွဲပြီးရတာလေ။ဦးအောင်သူကြီးဆွေးနွေးပါပထမဆုံး
။ဟုတ်ကဲ့။ဟိုဒီနေ့သမရကဒီမိလာကအဖွင့်ပွဲမှာမိကွန်ပြောပါတယ်။ဆိုတော့သူ့ရဲ့မိကွန်အနှစ်သာရကတော့အမျိုးသားပြန်လည်ဆင်းရဲရေး။နောက်တစ်ခုကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းတဲ့ဒီအစဉ်အလာမျိုးပေါ့နော်။ဖြစ်အောင်ဆိုတဲ့သဘောမျိုးပြောတာတွေ့ပါတယ်။ဒါပေမဲ့သူ့မိကွန်ရဲ့အနှစ်သာရအများစုကတော့ဒီမိလာကန်ရဲ့ procedure ပေါ့နော်။ရှေ့လှုပ်ထုံးလုပ်နေတဲ့ပတ်သက်လို့ပြောတာများတာတွေ့ပါတယ်။
ဥထုံးတော်ခင်ဗျာ
ဟုတ်ကဲ့ဒီမြို့သားပြန်လည်ရင်ကြားစီရေးဆိုတဲ့ဥစ္စာလည်းပဲဒါကကျွန်တော်တို့ခြေပြန့်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကိုဘယ်လိုဖော်ဆောင်မလဲဆိုတဲ့ကိစ္စပြောဖို့လိုပါတယ်မှန်ဆိုလို့ရှိရင်အခုတောင်ဆန်းစုကြည်ရဲ့ဒီဥစ္စာပေးလုပ်ငန်းစဉ်ထဲမှာလည်းမြို့သားပြန်လည်ရင်ကြားစီရေးဆိုတာပါပါတယ်ဆိုမြို့သားပြန်လည်ရင်ကြားစီရေးနဲ့ညီတန်းရေးနဲ့ကတော့ဒီဆက်နေပါတယ်ဒီကံထဲမှာအကုန်လုံးကဘယ်ပုံမှန်မူတည်လဲဆိုတဲ့အခါကျတော့မြို့သားပြန်လည်တင်ပြရေးတို့ညီတန်းရေးတို့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစစ်မှန်တဲ့ပြည်တော်ပြောင်းစုကုမ္ပဏီနဲ့တိစောက်ဖို့လိုပါတယ်ဒီပေါ်မှာအကုန်လုံးအခြေခံနေပါတယ်။အမှန်ဆိုလို့ရှိရင်ဒီကိစ္စတွေကိုပြောတင်နေပေါ့နော်
။ဟုတ်ကဲ့
။အထောက်ရှိဖွဲ့စည်းပုံမှာအကုန်လုံးကအဲ့မှာတွားညှိနေတဲ့အတွက်သူတို့အဲ့ဒီကိစ္စကိုလမ်းပြမြေပုံအနေနဲ့မချပေးခဲ့ဘူးပေါ့လေ။သူကဒီညီလာခံ၅ရက်တွင်းမှာဆိုလို့ရှိရင်မူရဒါတကူမှချမှတ်မှုမလုပ်ပေးနဲ့ဒီဆွေးနွေးချက်တွေကိုလုပ်မယ်။နောက်ပြီးတော့မှဆွေးနွေးချက်တွေကိုစုစည်းထားလိုက်မယ်။ဆိုတော့အုံမြင်ချသွားတဲ့ဆိုတဲ့ပုံစံမျိုးသူတို့အဲ့လို legacy ယူရဲဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်။ဟုတ်ကဲ့။
အဲ့ဒါကတော့သူရဲ့မိန်းကောင်မှကျွန်တော်တွေ့ကြည့်ချက်ပေါ့နော
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအထက်မှာကျွန်တော်စဉ်းစားမိတာလက်နက်ကင်ပဋိပက္ခချုပ်ငင်းရေးအတွက်နိုင်ငံရေးနည်းနဲ့ငင်းငန်းစွာအဖြေရှာမယ်ဆိုတော့အခုလောလောဆယ်မှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့ရဲ့ကိုယ်စားလှယ်မပါခြင်းအပြင်သူတို့ကိုယ်စားပြုပြီးဘယ်သူကဆွေးနွေးမှာလဲအဲ့ဒီတော့ဥအောင်သူရင်းဘယ်လိုမြင်ပါလဲဒီကိစ္စကို
ဟုတ်ကဲ့ဒီစီဝေးမှာတိခါရစေစာချုပ်ပေါ့နော်လက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးတွေကိုလည်းကိုယ်စားလှယ်မဟုတ်ပဲလေလာပြီးဖြစ်ဖိတ်တဲ့ခါမှာအဖွဲ့စည်းတော်များများကလည်းမတက်ပါဘူးဆိုတော့မတက်တဲ့ခါကျတော့ဒီဖွဲ့စည်းတွေကိုဘယ်သူကိုစားပြုပြောမလဲဆိုတာကတော့ဟိုပြဿနာရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်လာကတော့အဲ့ဒီအစားပေါ့နော်ဒီညီလာကမှာဟိုပို့ပြီးတော့ကျေပြန့်တဲ့ဟိုကိစ္စတွေဆွေးနွေးရမယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်တော့ဒီ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတာဟိုဘာမှတော်တော်များများလည်းပြောပါတယ်ဒါနဲ့ပတ်သက်လို့ရင်းချက်မရှိပါဘူးဆိုတော့ဒါပေမဲ့သူ့ရဲ့အနှစ်ပါးပေါ့နော်ဘလူဖက်ဒရယ်လည်းဘလူဖွဲ့စည်းပုံလည်းဆိုတာကတော့ဒါရေရှည်အများကြီးဆက်ဆွေးနွေးရအောင်ပဲကိစ္စလည်းမြင်ပါလား
လက်မှတ်မထိုးသေးတဲ့ဖွဲ့ကိုဖိတ်တယ်ဆိုတော့တိုက်နေတဲ့အထူးသဖြင့်ပေါ့လေကိုကန်းရဲ့ရခိုင်ရဲ့နောက်တောင်ပလောင်ရဲ့သူတို့ကဖိတ်လာခဏကွန်ပျူတ
ာကျွန်တော်တို့တီးရတော့ကကိုကန်းနဲ့ PE ပေါ့နော်ရခိုင်ကမတော်တော့မဖိတ်ပါဘူးဒါပေမဲ့ကျန်တဲ့အဖွဲ့စည်းတွေတော့ဖိတ်တယ်လို့သိရပါတယ်
ဆိုတော့အဲ့ဒီဟာကိုတခါခွဲတယ်အဓိကလက်နက်ကင်ပဋိပက္ခကလောလောဆယ်ဖြစ်နေတာအဲ့ဒီဖွဲ့တွေနဲ့ဖြစ်ပြီးတော့စီနေကြတယ်သွေးချောင်းစီနေကြတယ်မဟုတ်လားကွန်ပျူတာအဲ့ဒါကြီးဟာနဲ့ပတ်သက်ပြီးတော့အဲ့ဒီဟာမဖိတ်တဲ့အပေါ်မှာအခုတဲရောက်ကြတဲ့ကုဇယ်တွေလိပ်ပြသန်းကြပါရဲ့လား
ကျွန်တော်မြင်တာကတော့ဒီအခုလက်ရှိဆိုညီလာခံမှဟိုအကန့်အသတ်တွေလည်းရှိပါတယ်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီဒုတိယပင်လုံလို့ပြောကြတဲ့အနေအထားမျိုးကိုဒီညီလာခံကဟိုမရောက်နိုင်ပါဘူးဒါကတော့အမှန်တိုင်းပြောတာပါဆိုတော့နောက်တစ်ခုကတော့NCA လို့ခေါ်တဲ့တနင်္ဂနွေလုံးပြစ်ထတိုက်ခိုက်မှုရစရေးစာချုပ်ပြီးတဲ့နောက်မှာရက်90အတွင်းမှာဒီနိုင်ငံရေးဆွေးနွေးပွဲတွေစရမယ်ဆိုတော့ဆိုတော့ဒီကိစ္စတွေကဒါစာချုပ်ထဲမှာလည်းပါလာပါတယ်ဆိုတော့အဲ့တော့ရက်90အတွင်းမှာဒီအခုလက်ရှိညီလာခံကိုမဖြစ်မနေအကောင့်တွေပေါ်လာတော့ဆိုတော့နောက်တစ်ခါရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာအစိုးရအပြောင်းလဲကြားကာလမှာအချိန်ကလည်းသိမရှိတော့ဘူးဗျာဆိုတော့အဲ့ဒီအခန်းအသက်တွေလည်းရှိတော့ဒီညီလာခံကဒီရှေ့လာမဲ့အစိုးရအကြက်ပေါ့နော်ဒီလက်ဆင့်ကမ်းပေးနိုင်မှုတချို့အခြေခံမှုတွေပဲဟိုပြောဆိုနိုင်လိမ့်မယ်လို့ထင်ပါတယ်ဆိုတော့ဒါကတော့ဒီညီလာခံကြီးရဲ့အကန့်အသတ်ပ
ါဟုတ်ကဲ့အဲ့ဒီအခြေခံမှုတွေကရောဘလောက်ခိုင်မာတဲ့အခြေခံမှုဖြစ်မလဲဆိုတာလည်းကျွန်တော်စဉ်းစားသင့်တယ်ထင်ပါတယ်နောက်လာမယ့်အစွာတွေတကယ်တော့အခြေခံမခိုင်ရင်ဒါ basic foundation ရိုင်နေရင်တော့ power structure လည်းပဲရိုင်မယ်လို့ကျွန်တော်စဉ်းစားသင့်တယ်လို့ထင်ပါတယ်ကွန်ပျူတာမဟုတ်လားခင်ဗျာ
ရေဘူးရအဖြစ်တော့အခုလက်ရှိကျွန်တော်တို့ကိုယ်စားလှယ်တွေအနေထားတွေ့ရလာတော့ဟိုတက်နိုင်သလောက်တော့ကျွန်တော်တို့အကောင်းဆုံးရွေးချယ်စရာနီလာနေတာတွေဆွေးနွေးရမယ်ဆိုတော့ဒါတွေကဟိုရှေ့ဆူရရဲ့ဟိုဘယ်လိုလဲဆက်လက်အကောင့်တွေဖော်မလဲဆိုတော့အပေါ်မှာလည်းအများကြီးထည့်စဉ်းစားကြပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခု ဒီလကမတက်တဲ့အဖွဲ့တွေဖိတ်ခေါ်ခြင်းမခံရတဲ့တိုင်းရင်းသားအဖွဲ့တွေဆက်လက်ပြီးတော့တိုက်ပွဲဖြစ်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ကနောက်တက်လာမယ့်အစိုးရအပေါ်မှာဘယ်လိုမြင်မယ်ထင်ပါလဲနောက်တက်လာမယ့်အစိုးရရဲ့အကြီးအကဲအစိုးရရဲ့အပေါ်သမရအပေါ်ကနေပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်တော့အခုတက်ပြီးတော့ဒီညီလာခံမှာမင်းကုန်းပြောတယ်ဆိုတာတွေ့ရပါတယ်နောက်လာတဲ့အစိုးရကဒီအခုချမှတ်ပေးတဲ့အခြေခံအတိုင်းသာသွားမယ်ဆိုရင်ကောဘယ်လောက်ယုံကြည်ရမယ်တို့ထင်ပါလဲဥထုံးတော်လေးလာမင်းတို့
ဟုတ်ကဲ့အခုသွားတဲ့ပုံစံတိုင်းဆိုရင်တော့ကျွန်တော်တို့အခက်အခဲရှိနေဦးမှာပါအဲကျွန်တော်မြင်တာကတော့ NLD ကလို့ဖြစ်လာမဲ့အစိုးရတော့အများစုလွတ်တော်မှာပေါ့လေနော် NLD ကသူကအများစုဖြစ်နေတယ်ဒါပေမဲ့လည်းအခုငင်းချင်းရေးဖော်ဆောင်တဲ့လုပ်ငန်းအားလုံးကအဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကဆုံးဖြတ်ပါတယ်အဲ့ဒါကိုမှနေပြီးတော့မှလုပ်ငန်းကော်မတီကလိုက်ပြီးတော့အကောင့်တွေပေါ်ရပါတယ်ဆိုတော့ကာလုံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်လာမလဲပေါ့နော်ဒါမဲ့အစိုးရတင်ပါအဲ့ဒီထဲမှာပေါ့ NLD ရဲ့ကုစလေတွေကဘယ်နှုပါဝင်ပါလဲနောက်တစ်ချက်ကတော့ပါလဲဆိုတော့လာမယ့်အစိုးရသစ်အနေနဲ့ပေါ့လေလက်ရှိအစိုးရတော်လည်းကောင်းလာမယ့်အစိုးရသစ်တော်လည်းကောင်းပေါ့ကျွန်တော်တို့အားလုံးပါဝင်ရေးကိုဘယ်လိုဖော်ဆောင်ကြမလဲဒါကိုသိနာဖို့လိုပါတယ်ကျွန်တော်တို့ NCA တနင်္ဂနွေလောက်ပြခရစီသဘောတူစာချုပ်ပေါ်မှာဘယ်သူမှမငြင်းဘူးဒီစာချုပ်ကိုအားလုံးအတူတူပဲဖော်ဆောင်ပေးကြတာဖြစ်ပါတယ်နောက်ဆုံးအဆင့်ရောက်တော့မှာပေါ့စင်ပြောင်ကြီးအမီးကြားမှတင့်ဆိုတယ်လိုမျိုးကျွန်တော်တို့၆ဖွဲ့ကိုလက်မခံဘူးအတိမတ်မပြုဘူးအဲ့လိုမျိုးလုပ်တယ်ဒါပေမဲ့ကျွန်တော်တို့တိုင်းဒေသနဲ့ကတောင်တွေအဖွဲ့အစည်းတွေပဲကလက်မချောဘူးနောက်ဆုံးအဆင့်ထိကျွန်တော်တို့ရေကုန်ရေကန်လိုက်ပြီးတော့မှဆွေးနွေးပါတယ်နေပြည်တော်တိသွားရောက်ပြီးမှနီးလန့်ချပါတယ်နောက်ကျွန်တော်တို့ဒီအတိမတ်မပြုတဲ့6ဖွဲ့ထဲမှာသူတို့ထိတွေ့ပြခတ်တိုက်ခိုက်မှုရှိနေတဲ့3ဖွဲ့ထိတွေ့ပြခတ်တိုက်ခိုက်မှုမရှိတဲ့3ဖွဲ့ဆိုပြီးတော့အဲ့လိုမျိုးအုပ်စုခွဲလိုက်ပါတယ်နောက်ကျွန်တော်တို့အဲ့ဒီမှာထိတွေ့ပြခတ်တိုက်ခိုက်မှုရှိနေတဲ့အဖွဲ့အစည်းတွေကိုသူတို့ကဘလောက်ဆိုလို့ရှိရင်ဒုတိယအဆင့်မှာသူတို့ကခေါ်ပြီးတော့မှဘိုင်းလက်ထွဲဆွေးနွေးမယ်ဆိုပြီးတော့မှသတ်မှတ်ပါတယ်။ကျန်တဲ့နှစ်ဖွဲ့ကိုကြတော့သူတို့လုံးဝအတိမတ်ပြုခြင်းမရှိပါဘူး။ဒါမဲ့ဘာဖြစ်ဖြစ်အတိမတ်မပြုတဲ့ဒီ6ဖွဲ့ကိုစီးရဲနိုင်ငံရေးလူမှုရေးအမကန်ကျပေးပါဆိုပြီးတော့မှကျွန်တော်တို့ဘက်ကတောင်းပါတယ်။ဒါမဲ့သမ္မတဦးသိန်းစီဘက်ကအဲ့ဒါကိုမပေးနိုင်ခဲ့ပါဘူ
း။ဟုတ်ကဲ့
ဒီလိုမျိုးကျွန်တော်တို့လိုင်းလျော်ပြီးမှဆွေးနွေးခဲ့တဲ့ပုံမှာအစိုးရဘက်ကသဘောမတူတဲ့အားလုံးပါဝင်မှုကမဖြစ်လာဘူး။မဖြစ်လာတဲ့အတွက် NCA မှာ6ဖွဲ့ပဲလက်မထိုးရဆိုတဲ့အနေအထားကိုရောက်သွားပါတယ်။အဲ့ဒါကြောင့်လာမယ့်အစိုးရတည်တယ်ပဲဒီအလုပ်ပါဝင်မှုကိုဘယ်လိုပေါ်ဆောင်မလဲဒီအချက်ကဘေးပေါ်မှာမူတည်သွားတယ်ဆိုတော့တက်မတော်ရဲ့သဘောထားပေါ်မှာမူတည်သွားပါတယ်
ကျွန်တော်လည်းအဲ့ဒါကိုမေးမလို့ပါပဲကောင်သူချင်းအဲ့တက်ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုဘယ်လောက်ထိတိုးတက်လာပါလဲဆိုတော့စစ်တပ်ရဲ့ငင်းငယ်ရေးအပေါ်အမြင်စစ်တပ်ရဲ့သဘောထားကတော့စီးရရအပေါ်စီးရမှပဲစီးစက်မဲ့လူကိုစပွဲကိုခေါ်လိုက်ကြပဲဆိုတော့သူတို့အပေါ်စီးရရပြီးတော့လက်မှတ်ထုတ်မယ်ပေါ့လေအဲ့ဒီသဘောမျိုးဆိုတာအမြဲတမ်းရှိနေကြတဲ့ကိစ္စပါဆိုတော့အခုခါမှာမြန်မာနိုင်ငံရဲ့စစ်တပ်ကတော့ဒီသဘောထားအထက်ပူပြီးတော့ပျော့ပြောင်းလာပါလားပြောင်းလဲလာပါလားဆိုတော့ဥက္ကဋ္ဌသူကြီးသုံးသပ်ပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုအဲ့လိုပြောဖို့တော့စောပါသေးတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီညီလာခံဖွင့်ပွဲဆိုတဲ့အခါကျတော့ဒီနေ့တော့ဟိုကာကွယ်ရေးဦးစီးချုပ်ဘုရုပ်ကြီးနေအောင်လိုင်းလေကုန်ပြောတယ်ပေါ့လေဆိုတော့ဒါပေမဲ့တမလို့သားကုစလေတွေရဲ့ဒီအစုအဖွဲ့လိုက်ဆွေးနွေးချက်တွေဒေတာမကြားသေးတော့ဒီတမလို့ဘက်ကဘယ်လောက်ထိသဘောထားပြောင်းလဲလာတယ်လဲဆိုတာတော့ကျွန်တော်ပြောဖို့ရှင်းပါအောင်လို့ထင်ပါတယ်ခင်ဗျာ
ဆိုတော့ဘယ်အချိန်မှာကျွန်တော်တို့ဒီညီလာခံရဲ့ကောင်းတဲ့ရလဒ်တွေပေါ်ထွက်လာမယ်လို့နည်းနည်းရှိကိုမျှော်မှန်းကြည့်ရပါဆိုဗျာအဲ့တော့ပြည်သူတွေကလည်းပဲဒုက္ခခံရကြာလှပြီးငြင်းငြိမ်းလည်းပဲစိတ်ကိုငငံတက်လူချင်းနေရပြီးနင်းနာရတာကလည်းများလှပြီးဆိုတော့ဘယ်အချိန်မှာကျွန်တော်တို့ငြင်းငြိမ်းကိုမျှော်လင့်ထိုင်ပါလဲအခုညီလာခံလောက်လိုက်တဲ့အတွက်ဘယ်လောက်ထိရှိကိုလမ်းပွင့်သွားထိုင်လို့ထင်ပါလဲကောင်သူချင
်းဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ဒီဟိုကျွန်တော်တို့နိုင်ငံဟိုညီညာရေးရဖို့ဆိုလို့ရှိရင်ခုနပြောသလိုပဲဒီ Federal Democracy ရှိတဲ့နိုင်ငံပြည်ထောင်စုဒါဖြစ်ဖို့လည်းလိုပါတယ်ဆိုတော့အဲ့ဒီအနေအထားမှာဟိုလောက်ရမဲ့ကိစ္စတွေကတော့အဆင်ပြေအများကြီးပါနောက်တစ်ခါကျတော့အလုံးကဟိုညီနိုင်တိုင်ပင်မှုနဲ့သွားကြရမယ့်အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာပို့ပြီးတော့ရေးကြည့်လာတာကတော့တမတော်ကတော့ဒါရှေ့ဆက်သက်တမ်းမှာလည်းဆက်ရှိနေမယ်နောက်တစ်ခါကျတော့အခုအနိုင်ရတဲ့ NLD ပါတီပေါ့နော်ဆိုတော့ဒါကရှေ့ဆူရဖြစ်သွားမယ်ဆိုတဲ့အခါကျတော့သူတို့နှစ်ဦးကဒီကိစ္စတွေမှာပို့ပြီးတော့ဟိုအရေးပါလာတဲ့အခက်အခဲရှိပါတယ်ဆိုတော့အခုမှပါလာတဲ့ဒီလွှတ်တော်ဆိုင်ရာကိုယ်စားလှယ်အစိုးရကိုယ်စားလှယ်တွေကတော့ဟိုရှေ့လျှောက်မှာအပြောင်းလဲတွေရှိသွားနိုင်ပါတယ်ဆိုတော့ဒါပေမဲ့အနည်းငယ်များဆိုသလိုပေါ့နော်ဒီလုပ်ငန်းစဉ်ကိုစတင်ထားပြီးစတင်ထားတဲ့အခါကျတော့ဒီကဒီအခုလက်ရှိဆွေးနွေးပွဲတွေကလည်းဟိုကောင်းမွန်တဲ့အခြေခံမူတစုံတရာထွက်မယ်ဆိုရင်တော့ဒါကျွန်တော်တို့ရှေ့အလားအလာတော့မျှော်လင့်နိုင်ပါတယ်ဒါပေမဲ့ပြောရမယ်ဆိုလို့ရှိရင်ဒီသရုပ်ကိုယ်စားလှယ်တွေဆွေးနွေးရတာကအ ਨੇ စုံဒီနိုင်ငံရေးဆွေးနွေးပွဲတွေက3နှစ်ကနေ5နှစ်ထိအချိန်ယူကြမယ်လို့ပြောပါတယ်
။ဟ Okay, jadi utun zau nak usung mungkin nak ada rupsi wa utun zau. Aku nak usang ah, jika buat piye nak telam elsa doa disui. Tapi tole mungkin deh ni ni yuich eh jeng kenyar eh dulu guzari pila jawabi. Ayo, tapi nanti dari guzari luar luar elsa doa mapani bi. So lena kan ini azuri hati kerana tadi wen juta tu mahu cari luar mahu buat tadi wen luar tak kamu yah cari lo sedih mabian nampi. Sura ai sudo duin nangan yi ne go tai da pyat na ti le twa nai ja chang ba chang mu si le uthun so khat do phi byo khna
ok tin ro lu thu ga ywe che lai de lu thu ywe kaok de so ya tet la ba me a ra chang lu thu ywe kaok tin myauk lai de ko de le mya ga lu thu ye san nat tabor tha go blaw pho chang kwin blaw tu ro ye lou pai kwin go chin tong kwin ya ma le so de apaw ma mu ti ni ba de naw pi lo ma ngin chan yi go set twa me so lo shi yin di pi daw su chin chan ni la kan ga tin ro ဒီဒီဘာလက်ခံရရဲ့နေ့ကအတည်ပြုလိုက်တဲ့နိုင်ငံရေးမူပေါ်မှာအခြေခံပြီးတော့မှလုံးမှာဖြစ်ပါတယ်အဲ့ဒီနိုင်ငံရေးမူပေါ်မှာကျွန်တော်တို့ကမျှတမှုမရှိတဲ့နိုင်ငံရေးမူပေါ်မျိုးဖြစ်နေပါတယ်အဲ့ဒါကြောင့်မို့အဲ့ဒီမူပေါ်ကိုလည်းပြင်ဆင်ရမယ်တုံ့ပြန်ရမယ်ဆိုတော့အဲ့ဒီအနေအထားပေါ်မှာမူတည်ပြီးမှကျွန်တော်တို့ညီလာခံရလက်ကကောင်းမလားဆိုးမလားဆိုတာကိုတွေ့ချက်နိုင်မှာဖြစ